Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဟိုင်းလိုမီတာ32.40/49ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပေးပါခင်ဗျာ။အခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။ကျွန်မကတော့ဆွမ်းမြတ်ပါပါရှင်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ရပ်သွားအောင်လို့လွန်ခဲ့တဲ့20ကျော်လုံးအမေရိကန်ချမှတ်ခဲ့တဲ့မူဝါဒတွေမအောင်မြင်ခဲ့ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းကစစ်ဘေးဒုက္ခသည်စခန်း6ခုနဲ့မင်းရဲ့အတွက်နိုင်ငံတကာပေးနေတဲ့အကူအညီထောက်ပံ့မှုတွေရောဆိုင်းသွားတဲ့အတွက်ဒုက္ခသည်တွေအခက်အခဲကြုံတွေ့နေရပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဒီကအကျန်းဖဲ့ဖွဲ့ဖြစ်တဲ့အတွက်ဘယ်ဆိုရမှာလဲအကျန်းဖဲ့ဖွဲ့နဲ့ဆွေးစားတာရှိနိုင်တာမရှိပါဘူး။ကျွန်တော်တို့ကလည်းသူတို့
ဒါကတော့မြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစေဝင်းဖြစ်ပါတယ်။အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ပေါ်မြန်မာအစိုးရရဲ့သဘောထားကိုပြောကြားသွားတာကသတင်းလွှာတွေကိုတင်ဆက်တဲ့အခါမှာပြည့်စုံကိုကြားရပါလိမ့်မယ်။အဲ့ဒါပြင် EU ဥရောပသမ္မတကရိုဟင်ဂျာဒုက္ခသည်တွေအရေးမြန်မာကိုဖိအားပေးဖို့ဘယ်လိုတွေပြင်ဆင်နေပါသလဲ။နောက်ပြီးတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲနဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ဆုပြန်လည်ရုပ်သိမ်းတင်တယ်လို့ပြောဆိုနေတဲ့အပေါ်မှာအခုနှစ်နိုဘယ်ဆုရှင်တွေရဲ့သဘောထားကိုလည်းနားဆင်ကြဖို့ရှိသလိုအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ကြားတင်းမာနေတဲ့အခြေအနေကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုကျော်အောင်ရင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားနဲ့သဘောတူညီမှုရရှိနိုင်ဖို့အမေရိကန်ကလွန်ခဲ့တဲ့အနှစ်20ကျော်လုံးကြိုးပမ်းဆောင်ရွက်မှုတွေမအောင်မြင်ခဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းနှလာနေကပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့25နှစ်ကျော်အတွင်းမှာအမေရိကန်ကဒေါ်လာတန်းထောင်ချီပေးပြီးတော့မြောက်ကိုရီးယားနဲ့အသေးအယူလုပ်ခဲ့တဲ့မူဝါဒမအောင်မြင်ခဲ့ဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။မြောက်ကိုရီးယားနျူကလ িয়ার ထုတ်လုပ်မှုအစီအစဉ်ရပ်သွားအောင်လို့ဟိုးရင်တွေကအမေရိကန်ချမှတ်ဆောင်ရွက်နေတဲ့မူကိုပြောင်းလဲကောင်းပြောင်းလဲမယ်လို့သမ္မတကအရေးအနှွယ်ပြလိုက်တာဖြစ်ပါတယ်။ငွေကြေးအမြောက်များပေးပြီးတော့သဘောတူညီချက်တွေရခဲ့ပေမဲ့မြောက်ကိုရီးယားဘက်ကသဘောတူညီချက်တွေချိုးဖောက်ခဲ့တဲ့မြောက်ကိုရီးယားအတွက်အလုပ်ဖြစ်မဲ့နီလန်းကတခုတည်းရှိတယ်လို့စနေနေ့တုန်းကလည်းသမ္မတက Twitter ပေါ်မှာရေးခဲ့ပါသေးတယ်နီလန်းတခုတည်းဆိုတာဘာကိုရည်ရွယ်သလဲဆိုတာတိတိကျကျမသိရပါဘူးဒါပေမဲ့ဒါဟာစည်ရဲနီလန်းကိုရည်ရွယ်ပြောတာဖြစ်မယ်လို့တချို့ကသုံးသပ်ပါတယ်တစ်ချိန်တည်းမှာပဲဒီမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာရန်လုံမှုတွေကိုအကာအကွယ်ပေးမဲ့ကြောက်စီဓာတ်တလက်ဖြစ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကဩစာကြီးမားတဲ့အလုံသမားပါတီဗဟိုကော်မတီကိုပြောကြားခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းစာတွေမှာကိုးကားဖော်ပြကြပါတယ်ရှင်
အမေရိကန်ပြည်ထောင်စုတွင်ကလေးဘွားကတရားမဝင်ရောက်လာခဲ့ကြတဲ့လူတွေကိုနေရက်ပြန်ပို့ရေးသမ္မတ Trump ရဲ့အမိန့်နဲ့ဆောင်ရွက်မှုတွေမှာဒီလူတွေကိုအမေရိကန်မှာဆက်ပြီးတော့ထားခွင့်ပြုဖို့ Democrat Party ဘက်ကနေပြီးတော့တိုက်တွန်းမှုတွေရှိနေတုံးပါပဲအမေရိကန်ပြည်ထောင်စုမှာ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်စနစ်ကိုပြန်လည်ပြင်ဆင်ရေးသမ္မတ Trump ကအကူအညီတွေပေးသွားမယ့်အပြင်လူမှုကြီးကြပ်ရေးအရာရှိ1000ကိုအလုပ်ခန့်အပ်ရေးနဲ့အမေရိကန်တောင်ပိုင်းနယ်စပ်တလျှောက်နိုင်ငံတည်ဆောက်ရေးကိစ္စတွေကိုပါလှုပ်ဆောင်သွားမယ်လို့သမ္မတထရမ့်ကတနင်္လာနေ့မှာပြောခဲ့ပါတယ်။သမ္မတဟောင်းဘာရက်အိုဘားမားလက်ထက်ကချမှတ်ဆောင်ရွက်ခဲ့တဲ့တရားမဝင်ရောက်လာခဲ့ကြတဲ့ကလေးတွေကိုအမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်နဲ့တခြားခွင့်ရေးတွေပေးခဲ့တဲ့ဒါကာဆိုတဲ့အစီအစဉ်ကိုသမ္မတထရမ့်ကပြီးခဲ့တဲ့အပတ်ကပဲအဆုံးသတ်လိုက်ပြီလို့ကြေညာခဲ့ပါတယ်။သမ္မတထရမ့်ဆိုရဲဆောင်ရွက်လာနိုင်ခြင်းရှိတဲ့လူမှုကြီးကြေးဆိုင်ရာမူဝါဒစာရင်းတစ်ခုကိုတနင်္လာနေ့တုန်းကပဲလွတ်တော်ခေါင်းဆောင်တွေစီကိုသမ္မတထရမ့်ကပေးပို့ခဲ့ပါတယ်။မိသားစုဝင်တွေကိုအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရအောင်ခေါ်ယူနိုင်တဲ့ Green Card စနစ်ကိုအကန့်အသတ်လုပ်ဖို့ဒုက္ခသည်ဖြစ်တဲ့ဝင်လာသူဥယျာဉ်ကိုရှော့ချဖို့နဲ့အမေရိကန်မှာလာရောက်ခြေချနိုင်ခွင့်ရှိသူကိုတတ်မှတ်မဲ့အမှတ်ပေးစနစ်ကိုတည်ထွင်ဖို့ကိစ္စရည်လဲသမ္မတ Trump ရဲ့တွတ်တော်ကိုပေးပို့တဲ့စာတမ်းမှာပါဝင်ပါတယ်
အမေရိကန်ကိုအလဲလာရောက်မဲ့တူရကီနိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရပ်ဆိုင်းလိုက်တဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပြင်ဆင်ဖို့အတွက်တူရကီကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်တန်ယုံနဲ့တန်ဝင်တန်းတွေရဲ့လုံခြုံရေးအပေါ်အာမခံချက်ပေးထားတဲ့တူရကီအစိုးရရဲ့ဂတိကဝတ်တွေကိုအမေရိကန်အစိုးရကပြန်သုံးသပ်စရာဖြစ်လာတယ်လို့အန်ကာရာမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေစီလူအသွားအလာနဲ့အောင်လို့တူရကီမှာအမေရိကန်ဗီဇာလျှောက်ထားတဲ့လုပ်ငန်းအလုံးကိုရပ်လိုက်တယ်လို့ဖော်ပြထားပါတယ် Akulu American Tanyonga Taupian Jet Trapola be Naiva and Jamabe, American Machida Turaki Tanyonga, Visa Taupe, who yes, highlight Delu, Turaki Suyagale, Jinja Gevare, Turaki Nanganjai, Winji Tanagale, American Tanyong Dudia Ajike, Gotanila Nironga, Sinkopiro, American Suya Sompia Chagopian Simbo Daitongevare, Figure the Nimbadonga, American Council Wen Yong Wenjan, Turaki Lumio, Median Topasco, Champa Konya Gangan Rene, Bowman Sadre, Elo Sobi, Turaki Suyaga Pansi Gevare, Figure Nidonga, Maamingere, Anna Taimuma, American Mani Taine, Turaki Badae Gansa, Fadula Gulanga, Chuka, Alu, Turaki Suyaga, Suswet Harapse Parish.
American Lutto, Matti Dema, Tetizon Pete, California Pinega, Democrat Lutto, Matt, Diane Feinstein, Nordic Tabio, Yuko, when Omelu, Ginarebari. Losiariga, Miaji, Shinidide, Tanane, Jampa Murigo, Sonta Ye, Yadiudu, Jolem, Lamurina, Patata, Taipurine, Jama Yi, Pizu, Song Shaw Muk, Kesari Gule, to Losong Nambu, Yuko, Wego, Tabido, Wimpe Melu, Tetches and Lene Ye, Mudumi Lutto, Matt, Diane Feinstein, Twitter, Internet Lumuk, and it is Saint Yeta Pio Sugabari. Do you go poema, two machinia, compo, or with a loss of the sobari? Then I think your case got Tonkoa, Cousin the Kunit, to Teludor, my pit, you can get a grega. Do you take down Uzabe, those song like a kissava? Machaking up a less vigorous room of people get a lumia, they are so on Pika Kemujang. Then I think your case aha. Then I soon moody, dema, she's Zongo, Yola, Nidaba. Medica, Teludor, dema, Miss Feinstein, a power when attached to be a pokuriga, she utawan has on the body.
အကယ်အခုတစ်ခေါက်ရွေးကောက်ပွဲမှာသူတာနိုင်ခဲ့မယ်ဆိုရင်နောက်တစ်ချိန်သူ့ရဲ့တာဝန်တက်တန်းကိုဆိုးချိန်မှာသူကအသက်68နှစ်ရှိနေပါလိမ့်မယ်။ယူအေဗီကတိုင်ရမနက်ဖြန်မြန်မာဘာသာစစ်စစ်နေကိုမလဲချောင်းနိုင်ကနေခုနှစ်နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်9.3နဲ့လိုင်းဒိုမီတာ40ကီလိုဟတ်စ်6.8နဲ့
ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ100ကိုဆယ်ကီလိုဟတ်စ်တင်ကခွန်အားရုံကနေထုတ်လွှင့်ပေးနေပါတယ်ရှင်။အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက် ကာကွယ်ဆေးတိုက်ကျွေးမဲ့အစီအစဉ်ဟာကမ္ဘာပေါ်မှာဒုတိယအကြီးအကျယ်ဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ပထမတစ်တုပ်အဖြစ်အမျိုးသမီးအမျိုးသားနဲ့ကလေးငယ် 6သိန်းကလေးငါးနှစ်အတွင်းကလေးငယ်2သိန်းခွဲကိုကာကွယ်ဆေးစတင်တိုက်ကျွေးမှာဖြစ်ပြီးတော့ဒုတိယအထောက်ကြရင်တော့အသက်တစ်နှစ်ကနေငါးနှစ်အတွင်းကလေးငယ်1သိန်းခွဲကိုကာကွယ်ဆေးတိုက်ကျွေးမယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒုက္ခသည်စခန်းတွေမှာလူတွေပြုတ်သိမ့်နေနေကြတဲ့အခြေအနေကိုတုံ့သိပ်ပြီးတော့ ဩဂတ်လ9ရက်ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်း13,600ရှိတယ်လို့ကုလသမဂ္ဂကတင်းနယ်လာနေကပြောပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီပေးဖို့ကုလသမဂ္ဂကဒေါ်လာ၄၃၄သန်းတောင်းခံထားပြီးတော့20,000ရာခိုင်နှုန်းထောက်ပံ့ငွေရရှိထားပြီလို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ပြောခွင့်ရသူကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားမှာရှိတဲ့နတ်မြစ်တွင်ဖေဒစီတနင်္ဂနွေနေ့ကနှစ်မြုပ်ခဲ့လို့အဲ့ဒီလေပေါ်မှာလိုက်ပါလာခဲ့ကြတဲ့ရိုးညာမွတ်စလင်တွေက13ဦးထက်မနည်းသေဆုံးခဲ့ပါတယ်။လေပေါ်မှာခံမှန်းကြီးလူ40ကနေပြီးတော့120အထိလိုက်ပါလာခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆိုပါတယ်။သေဆုံးသူတွေထဲမှာအများစုကကလေးငယ်တွေဖြစ်ကြပြီးတော့အမျိုးသမီး ဖော်ပြတဲ့ တက်တေထောက်ထားတွေကိုထပ်ပြီးတော့မြင်လိုက်ရတာပဲလို့နိုင်ငံတကာလူချင်းချမ်းသာကွင်းဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြတာဖြစ်ပြီးတော့ကုန်းလမ်းကရော်ရေလမ်းကပါထွက်ပြေးနေကြတာပါ။တခြားကင်းလုံးကလည်းနှက်ပြစ်ထဲမှာကုလိုမျိုးလေးမှောက်မှုတစ်ခုဖြစ်ပွားခဲ့လို့လူ20တဲ
ချမ်းပြည့်နယ်အစီအပိုင်းထိုင်းမြန်မာနယ်စပ်နာကဒီစစ်ဘေးဒုက္ခသည်စခန်း6ခုရဲ့မင်းတွေအတွက်နိုင်ငံတကာပေးနေတဲ့ကူညီထောက်ပံ့မှုတွေစက်တင်ဘာလ9မှာရပ်ဆိုင်းသွားတဲ့အတွက်ဒုက္ခသည်တွေခက်တွေ့နေကြပါတယ်။စစ်ပွဲတွေကြောင့်လွန်ခဲ့တဲ့အနှစ်20ကျော်တည်းကအိုးအိမ်ဆုံးပြေထွက်ပြေးခဲ့ရတဲ့ရှမ်းစစ်ဘေးဒုက္ခသည်6000နေရာကျော်အတွက်အကူအညီပေးခဲ့တဲ့ ထိုင်းပေါ်ဒ်ကွန်ဆိုဒီယမ် TBC အဖွဲ့ကအခုညီရီကိုရက်ဆိုင်လိုက်တာပါအမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးရေးယူဆိုင်ဒီရဲ့ထောက်အပံ့ဗြိတိန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနဒက်ဖစ်ရဲ့ထောက်အပံ့လို့နဲ့စစ်ပေးဆောင်ဒုက္ခသည်တွေကို TBC ကဆယ်စုနှစ်နဲ့ချီအကူအညီတွေပေးခဲ့တာပါဒါပေမဲ့အဲ့ဒီထောက်ပံ့ငွေတွေမရတော့တဲ့အတွက်ဒုက္ခသည်စခန်းတွေပေးနေတဲ့
become Washington. The voice of America. VOA.
ဒီတရားနိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ခုကြောင်းလွန်လို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါတော့မယ်။အရင်ဆုံးတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလှော်တွေကိုနောက်တင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ပြည်ပကအဆုံးတိုက်ရိုက်တွေမြန်မာအစိုးရကိုဆက်လက်ပြီးတော့ PRP ဟာအမတန်အရေးပါတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအောက်တိုဘာလ9ရက်နေ့ကပြည်ထောင်နိုင်ငံကိုရောက်ရှိစင်မှာပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုဆက်လက်ပြီးတော့ PRP လှုပ်ဆောင်တဲ့အနေနဲ့ EU ကထိတ်တန့်မြန်မာစစ်အရာရှိတွေပေါ်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုပြင်ဆင်နေပါတယ်။ဒီအကြောင်းအပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်နိုင်ငံပဲရစ်မြို့ကအလစ်ဆေးနန်းတော်မှာအောက်တိုဘာလ9ရက်နေ့ကသမ္မတအီမန်နျူရယ်မက်ခရွန်နဲ့တွေ့ဆုံပြီးရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာနိုင်ငံပေါ်ဆက်လက် PRP မှုတွေလှုပ်ဆောင်ကြဖို့လိုအပ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒေကပူတွဲကျင်းပတဲ့ဒင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တာဖြစ်ပါတယ်
။ C'est très important de continuer dans cette opération politique de pression sur le gouvernement du Myanmar pour que la violence cesse.
မြန်မာကကိုကုလသမဂ္ဂနိုင်ငံရေးအရာဖိအားပေးမှုတွေဆက်ပြီးတော့ပြုလုပ်နေဖို့အင်တန်ရေးကြီးပါတယ်။ဒါမှလည်းဒေသတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်သွားမှာဖြစ်သလိုဒုက္ခသည်တွေနေရပြောင်းနိုင်ရေးမှာလည်းအဆင်ပြေမှာဖြစ်ပါတယ်။ရိုဟင်ဂျာတွေပြည်နိုင်ငံသားဖြစ်တယ်ဆိုတဲ့အခြေခံကြတဲ့လေလာမှုနဲ့ဆိုင်တဲ့မေးခွန်းကိုဖြေဆိုနိုင်ရင်းနဲ့ဆုံးသက်မှာတော့ဒီလူတွေနေရပြောင်းနိုင်ရေးလုပ်ငန်းစဉ်တွေကိုစတင်နိုင်မှာဖြစ်ပါတယ်။ဒီနေရာမှာထပ်ပြီးတော့ပြောချင်တာကဒုက္ခသည်တွေကိုယ့်သဘောနဲ့ကိုယ်နေရပြောင်းတာဟာအကောင်းဆုံးနည်းလမ်းဖြစ်ပါတယ်
။တင်းလာနေကမစ္စတာဂရန်ဒဲနဲ့ပြုလုပ်တဲ့ဒုက္ခသည်တွေအရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုအတွင်းလာမယ့်သတင်းပတ်အနေငယ်အတွင်းမှာချက်နဲ့နိုင်ဂျာစတဲ့အာဖရိကနိုင်ငံတွေကဒုက္ခသည်တွေကိုပြင်သစ်ကစတင်လက်ခံသွားမှာဖြစ်ကြောင်းသမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ဒါအပြင်ပြင်သစ်နိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေကိုကူညီထောက်ပံ့ပေးသွားမှာဖြစ်ကြောင်းလည်းသမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်
။ Des engagements pris par le passé par la France en termes de réfugiés pour accompagner le travail du HCR n'ont pas toujours été tenus.Et à ce titre, je veux
ဒုက္ခသည်တွေကိုအကူအညီပေးရဆိုတဲ့နေရာမှာပြည်ပခဖြစ်နေတဲ့ဒေသတွေမှာလှုပ်ဆောင်စရာရှိတာတွေလှုပ်ပေးရမှာဖြစ်ပါတယ်။အရှေ့လေပိုင်းနဲ့အာဖရိကတို့ကဒုက္ခသည်တွေကိုလက်ခံပေးထားတဲ့နိုင်ငံတွေအတွက် UNHCR ကတဆင့်ဗန္ဒာရေးရပထမအဆင့်အနေနဲ့အကူအညီပေးပါတယ်။ UNHCR နဲ့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့တွေကိုကျွန်တော်တို့ယူရို၁၀သန်းထောက်ပံ့ပေးမယ်ဆိုတာကျွန်တော်ဒီနေရာကနေပြောပေးရစီ။
ဒီချိန်ထဲမှာပဲမြန်မာနိုင်ငံအနောက်ဖက်ချမ်းကမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အကြမ်းဖက်စစ်ဆင်ရေးတွေအဆုံးသတ်ဖို့ဆိုပြီး EU ဥရောပသမ္မဂကထပ်မံတောင်းဆိုထားပါတယ်။ EU ဥရောပသမ္မဂနိုင်ငံခြားမူဝါဒဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရကက်သရင်ရွေးကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူမှုတွေကိုဥရောပသမ္မဂအနေနဲ့မပြတ်ဆန်းစစ်အကဲဖြတ်နေတယ်လို့တင်းလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်။ The need to address immediately the full humanitarian access and an end to violence also to respect the full implementation of the
လူသားချင်းစာနာမှုအထောက်အပံ့တွေအပြည့်အဝကူညီခွင့်ရဖို့အကြမ်းဖက်မှုတိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့ရခိုင်အကြံပေးကော်မရှင်ကအဆိုပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်သွားဖို့လိုအပ်ပါတယ်။ EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းရှိတာတွေကြောင့်မြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ထားတာရှိပြီး2018ခုနှစ်ဧပြီလအထိအသက်ဝင်နေပါအောင်မယ် EU ဥရောပသမဂ္ဂရဲ့အရေးယူဆောင်ရွက်မှုတွေအားလုံးကိုမပြတ်ဆန်းစစ်နေပါတယ
်အော်တိုဘားလ16ရက်နေ့မှာဥရောပကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတရက်ကိုကျင်းပဖို့ရှိနေပြီးအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးပွဲရှိနေပါတယ်အလားတူပဲအော်တိုဘားလ6ရက်နေ့ကအိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျင်းပတဲ့ 14 ချိန်မြောက် EU အိန္ဒိယနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်တွင်းမကြသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်စိုးရိမ်ပူပန်ကြောင်းအဲ့ဒီအကြမ်းဖက်မှုတွေကိုအာဆာအကြမ်းဖက်အဖွဲ့ကစတင်ပြုလုပ်ခဲ့တယ်ဆိုတာကို EU ရောအိန္ဒိယဘက်ကပါအတိမတ်ပြုကြောင်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေအဆုံးသတ်ပြီးအခြေအနေတွေပုံမှန်ပြန်လည်ဖြစ်ပေါ်လာအောင်လှုပ်ဆောင်ဖို့လိုအပ်ကြောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်အကြမ်းဖက်ကော်မရှင်ရဲ့တင်ပြချက်တွေကိုမြန်မာအာဏာပိုင်နေအနေနဲ့အကောင့်ထဲပို့ဖို့နဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းပြောကြားခဲ့ကြပါတယ်။မနစ်ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာတိုးတက်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အတွက်15နှစ်အတွင်းပထမဆုံးအကြိမ်ဖြစ် EU ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးပြစ်တင်ရှုံချတဲ့အဆိုမတင်သွင်းခဲ့ပါဘူး။ဒါပေမဲ့အခုနှစ်မှာတော့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာပြည်ပခန့်နဲ့ဆက်နွယ်ပြီးအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုပြစ်တင်ဝေဖန်တဲ့အဆိုတင်သွင်းဖို့ EU ကအလားအလာရှိတဲ့အကြောင်းကုလသမဂ္ဂကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တစ်ဆက်တည်းပြောရမယ်ဆိုရင်အာဆာရိုဟင်ဂျာလက်နက်ကင်အဖွဲ့ကအကြမ်းဖက်အဖွဲ့ဖြစ်တဲ့အတွက်မြန်မာအစိုးရဘက်ကစစ်ဆန်ညှိနှိုင်းမှုမရှိတဲ့အကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ဒီစင်ဝင်းကမနေ့ကတင်းလာနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံတကာအထောက်ပံ့ကူညီပေးရေးအဖွဲ့တွေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်မှုအောက်တိုဘာလ9ရက်နေ့ညတကောင်းအထိတလကြာအာဆာဘက်ကအပြစ်ခတ်ရစေးထားတဲ့အချိန်ကာလကုန်ဆုံးပြီးတဲ့နောက်မြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
။အာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ဘက်ကအပြစ်ခတ်ရစေးရေးစစ်ဆန်ညှိနှိုင်းရေးစတဲ့သဘောထားကြေညာချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကဘာတစ်ခုမှအသိအမှတ်ပြုထားတာမရှိဘူးလို့နေပြည်တော်မှာမနေ့ကကျင်းပတဲ့ကမ္ဘာခီးသွားလုပ်ငန်းနေ့အခမ်းအနားကိုတက်ရောက်လာတဲ့ကာကွယ်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးစိန်ဝင်းကသတင်းထောက်တွေကိုအခမ်းအနားပြီးအခုလိုပြောပါတယ
်။ကျွန်တော်တို့ကသူတို့ပြစ်ခတ်ရဲဆဲတာတော့မရဲဆဲတာကျွန်တော်ဘက်ကဘာမှအသိမှပြုတာမရှိပါဘူး။သူကအကြမ်းဖက်အဖွဲ့ဖြစ်တဲ့အတွက်ဘယ်အစိုးရမှလည်းအကြမ်းဖက်အဖွဲ့နဲ့ဆက်ဆက်တာရှိနိုင်တာမရှိပါဘူး။ကျွန်တော်တို့ကလည်းသူတို့ကိုအသိမှမပြုဘူး။
အော်တိုဘန်9ရက်နေ့ကထုတ်ပြန်တဲ့အာဆာအဖွဲ့ရဲ့ကြေညာချက်ထဲမှာတော့တစ်ချိန်ချိန်မှာမြန်မာအစိုးရဘက်ကငြိမ်းချမ်းရေးအတွက်ဆွေးနွေးပြောဆိုခြင်းနဲ့ဆိုရင်သူတို့အနေနဲ့အပြန်အလှန်ဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အပြစ်ခတ်ရစဲတဲ့ကာလကုန်ဆုံးပြီးတဲ့နောက်မလုပ်မယ်ဆိုတာကိုတော့အဲ့ဒီကြေညာချက်ထဲမှာဖော်ပြထားခြင်းမရှိပါဘူး။ဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြေရှိနေပြီးထိခိုက်မှုမဖြစ်အောင်အတက်နိုင်ဆုံးစ조사ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒုဗိုလ်ချုပ်ကြီးစိန်ဝင်းကပြောပါတယ
်။ကျွန်တော်တို့ဘက်ကတော့ဟိုကျွန်တော်တို့နဲ့ဒီတဲ့ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့တရားဥပဒေစိုးမိုးရေးနေနေဒီနေ့ကျရင်ကျွန်တော်တို့조사ပြီးတော့ဆောင်ရွက်နေပါတယ်။သို့တော့အချက်အမောက်လုပ်ငန်းဆိုတာတော့လုံးချင်းနဲ့လုံးနိုင်တဲ့အနေအထားတော့ရှိမယ်လို့ပြောလို့ရတယ်။ဘာလို့ဆိုတော့အိန္ဒိယအခြေကြီးဖြစ်နေတယ်။အိန္ဒိယအခြေကြီးဖြစ်တဲ့အခါကျတော့ဟိုညော်လက်နဲ့နေရာမှာအကျန်းဖက်ဆိုတော့ဒုက္ခပါ။ဘယ်လိုလဲတွေ့မှာပါပဲ။ကမ္ဘာမှာနေတိုင်းအကျန်းဖက်မဖက်တဲ့မြေမရှိသလောက်ပါ။နော်။ Sorry Arabia မှာတော့မှဘရင်နန်းတော်လာဖြစ်သေးတာ။သဘောကြတာလေ။အဲ့တော့ကျွန်တော်တို့မှဒီလောက်ကြီးအခြေကြီးမှသူတို့ဒီလိုကြောက်တဲ့လို့ရမလို့ဘူးလို့တော့ကျွန်တော်တို့ပြောနေသို့တော်ဟိုအချိန်ခံမှုဖြစ်အောင်ကျွန်တော်တို့ဘက်ကသက်ဆိုင်နေမြဆောင်ရွက်နေပါတယ်ဟိုမဖြစ်အောင်လည်းကြိုးစားနေ
နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင်းစွေရဲ့အောက်တိုဘာလ1ရက်နေ့ကနေ3ရက်နေ့ထိ3ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အပြီးနှစ်နိုင်ငံပူးတွဲကြေညာချက်မှာလဲဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးစခန်း30ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အဖွဲ့ကိုနှစ်နိုင်ငံလုံးရဲ့ဗိုလ်ရန်သူဖြစ်ခံယူကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ဩဂုတ်လ25ရက်နေ့ကတည်းကအာဆာခေါ်ရခိုင်ရိုဟင်ဂျာကယ်ဆယ်ရေးတပ်မတော်ကိုအကြမ်းဖက်အုပ်စုနဲ့အစွန်းရောက်အကြမ်းဖက်သမားများဖြစ်ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီတော့တွင်အာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဟိန္ဒူဘာသာဝင်52ဦးသေဆုံးခဲ့ပြီးစုစုပေါင်း192ဦးပျောက်ဆုံးလျက်ရှိတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အာဆာအကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင်ဟာအတာဦးလာဖြစ်ပြီးသူ့ကိုပါကစ္စတန်နိုင်ငံကရာချီမြို့စင်ချေဖုံစင်ရဲနွမ်းပါတဲ့ရိုဟင်ဂျာမျိုးဆက်မိဘ2ဦးကနေမွေးဖွားခဲ့တာလို့ဆိုပါတယ်။ကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့အာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုံချထားပြီးနောက်ဆက်တွဲကြည့်ရက်အဖြစ်ရိုဟင်ဂျာဒုက္ခသည်ပေါင်း9သိန်းကျော်၂ နလအတွင်ဘင်္ဂါဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးကိုလည်းအပြင်းထန်ကန့်ကွက်ထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပဋိပက္ခမှာအခြေခံအကြောင်းရင်းတွေကိုဖြေရှင်းမပေးနိုင်ဘူးဆိုရင်အကြမ်းဖက်အဖွဲ့အစည်းတွေရဲ့နယ်မြေထိလာနိုင်တယ်လို့လည်းမြန်မာအစိုးရကနိုင်ငံတကာကသတိပေးပြောဆိုထားပါတယ်ရှင
်။မှတ်အရင်းနဲ့ပါခင်ဗျာ။အခုတော့ကုလသမဂ္ဂကအခြေအနေကိုဆက်ကြည့်ပါမယ်။ကဘာကြီးမှာနျူကလ িয়ার ပဋိပက္ခဖြစ်နေတဲ့တင်မှတ်မှုတွေမြင့်တက်နေချိန်မှာနျူကလ িয়ার လက်နက်ဖြစ်သိမ်းရေးဟာအရေးကြီးတယ်လို့2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရရှိတဲ့ ICAN အဖွဲ့ကပြောကြားလိုက်ပါတယ်။ကဘာပေါ်မှာရှိနေတဲ့နျူကလ িয়ার လက်နက်တွေကိုပပျက်အောင်မလုပ်ဘူးဆိုရင်ဒီလက်နက်တွေတနည်းမှာအသုံးပြုလာကြလိမ့်မယ်လို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ ICAN အဖွဲ့ရဲ့တာဝန်ရှိသူတွေကပြောကြားခဲ့တာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်စီကဆုကိုပြန်ပြီးတော့ရုပ်သိမ်းတဲ့ဆိုတဲ့ပြောဆိုနေမှုတွေနဲ့ပတ်သက်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာအခုနှစ်ဆုရှင်ရဲ့သဘောထားကိုလည်းမေးမြန်းခဲ့ကြပါတယ်။အပြည့်စုံကိုမတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နျူကလ িয়ার လက်နက်တားဆီးရေးသဘောတူစာချုပ်မှာကမ္ဘာတဝန်းကနိုင်ငံပေါင်း53နိုင်ငံပါဝင်လက်မှတ်ထိုးလာအောင်ကြိုးပမ်းဆောင်ရွက်ခဲ့တဲ့အတွက်2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုနျူကလ িয়ার လက်နက်ဖြတ်သန်းရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICAN ကရရှိခဲ့ပါတယ်။ကမ္ဘာတဝန်းမှာနျူကလ িয়ার လက်နက်စန့်ကျင်ရေးစီးရုံးလှုပ်ရှားနေသူအလုံးကိုအသိအမှတ်ပြုတဲ့ဆုဖြစ်တယ်လို့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာဒီနေ့လာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း ICAN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Beatrice Finn ကပြောကြားခဲ့ပါတယ
် It's really a great honor for ICAN to be awarded the 2017 Nobel Peace Prize. It was awarded in recognition of our role to bring about the Treaty on the Prohibition of Nuclear
Weapons. 2019နိုဘယ်ငြိမ်းချမ်းရေးဆုကို ICAN အဖွဲ့ကရရှိခဲ့တဲ့အတွက်တိတ်ကိုဂုဏ်ယူပါတယ်။နျူကလ িয়ার လက်နက်တားမြစ်ရေးသဘောတူစာချုပ်ဖြစ်ပေါ်လာအောင်ကြိုးပမ်းခဲ့တဲ့ကျမတို့ရဲ့ဆောင်ရွက်မှုကိုအတိအမှတ်ပြုဆုပေးတာပါ။နျူကလ িয়ার လက်နက်စန့်ကျင်ရေးအတွက်ကမ္ဘာတဝန်းစည်းရုံးလှုပ်ရှားနေကြသူတွေရဲ့ကြိုးပမ်းမှုတွေကိုအတိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်
။အခုချိန်ထိဘာကြောင့်နျူကလ িয়ার လက်နက်တွေရှိနေသေးတယ်လဲဆိုတာကိုနားမလည်နိုင်ကြတဲ့စစ်အေးစစ်ဘီကာလနောက်ပိုင်းမှာမွေးဖွားလာတဲ့မျိုးဆက်သစ်တွေအတွက်လည်းဒီစုကတိတ်ကိုထူးကြတယ်လို့ Beatrice Finn ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ ICAN အဖွဲ့ရဲ့ကြိုးပမ်းမှုကြောင့်2019ခုနှစ်ဇူလိုင်လတုန်းကနျူကလ িয়ার လက်နက်တားဆီးရေးသဘောတူညီမှုကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း122နိုင်ငံကကုလသမဂ္ဂမှထောက်ခံအတည်ပြုခဲ့ကြပါတယ်။သဘောတူညီမှုကိုပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံပေါင်း53နိုင်ငံထဲမှာတော့မြန်မာနိုင်ငံမပါဝင်ပါဘူး။နျူကလ িয়ার လက်နက်ပိုင်ဆိုင်ကြတဲ့ American, Britain, ပြင်သစ် Russia, တရုတ် India, Pakistan, မြောက်ကိုရီးယားစတဲ့နိုင်ငံတွေကတော့ဒီသဘောတူညီမှုအတွက်ပါဝင်ဆွေးနွေးခြင်းမရှိသလိုလက်မှတ်ထိုးခြင်းလည်းမရှိပါဘူး။လက်မှတ်ထိုးထားတဲ့နိုင်ငံ53နိုင်ငံထဲမှာလည်းထိုင်းနိုင်ငံ Vatican နဲ့ Guyana နိုင်ငံ၃ခုမှာပဲအတည်ပြုအကောင့်ထဲပေါ်ပါသေးတယ်။ဒီကနေ့ကဘာကြီးမှာနျူကလ িয়ার လက်နက်၃ပြီးတိုက်ခိုက်မယ်ဆိုတဲ့ချင်းချောင်းမှုတွေနဲ့တင်းမာမှုမြင့်တက်နေချိန်မှာနျူကလ িয়ার လက်နက်တားဆီးရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးအတည်ပြုကြဖို့ ICAN အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး Tim Wright ကတိုက်တွန်းပါတယ
်။ This is a moment of incredible tension globally. We have heard in recent weeks in this very building threats to use nuclear weapons.
ဒီကနေ့ကဘာကြီးမှာတင်းမာမှုတွေတိတ်ကိုများနေပါလေ။ဒီဆောက်ဦးကြီးမှာပဲလက်တလောသတင်းပတ်တွေတုန်းကနျူကလ িয়ার လက်နက်အသုံးပြုမယ်လို့ချင်းချောက်ပြောဆိုမှုတွေရှိခဲ့ပါတယ်။ကမ္ဘာတဝန်းနျူကလ িয়ার လက်နက်တထောင်ခွဲကျော်ရှိနေပါသေးတယ်။ဒီလက်နက်တွေအလုံးပပျောက်သွားအောင်ကျွန်တော်တို့အခုမလုပ်နိုင်ရင်ဒီနေ့မှဒီလက်နက်တွေကိုထပ်ပြီးအသုံးပြုကြလိမ့်မယ်ဆိုတာသိကြတဲ့လောက်ပါ။နျူကလ িয়ার လက်နက်တားဆီးရေးစာချုပ်ကအများအပြားသေချေပျက်စီးစေတဲ့လက်နက်တွေကမ္ဘာကြီးမှာပြန့်နှံ့နေတာကိုပြောင်းလဲသွားအောင်လုပ်ပေးနိုင်ပါတယ်။ကျွန်တော်တို့ရရှိတဲ့နိုဘယ်ငြိမ်းချမ်းရေးဆုကြောင့်နိုင်ငံတကာသဘောတူထားတဲ့စာချုပ်ထဲမှာနောက်ထပ်နိုင်ငံတွေလက်မှတ်ထိုးလာကြမယ်အတည်ပြုလာကြမယ်လို့မျှော်လင့်ပါတယ
်ကုလသမဂ္ဂဌာနချုပ်မှာ ICAN အဖွဲ့တင်းနှလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့လည်းသတင်းတောက်တယောက်ကမေးပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာသိမ်းတဲ့ချီထွက်ပြေးခဲ့ကြတာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ရည်တည်မှုအပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တို့ကဝေဖန်ခဲ့ပါတယ်1992ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရရှိထားတဲ့ဒေါအောင်ဆန်းစုကြည်စီကဒီစုကိုရုပ်သိမ်းတဲ့လို့လူခွေရဲ့အဖွဲ့တချို့ကလည်းတိုက်တွန်းခဲ့ပါတယ်။ဒီအပေါ်မှာအခုနှစ်ဆုရသူတို့ရဲ့သဘောထားဘယ်လိုရှိသလဲလို့မေးတာပါ။ဒါနဲ့ပတ်သက်လို့ ICAN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Beatrice Finn ကအခုလိုဖြေပါတယ
်။ ICAN is a campaign focused on nuclear weapons. So we've never really made statements on other issues and I think it's a bit too early for us to reflect on what it means to be a Nobel Prize winner at this time.
ICAN အဖွဲ့ကနျူကလ িয়ার လက်နက်တားဆီးရေးစီးရုံးလှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့အတွက်တခြားကိစ္စတွေကိုဘယ်တော့မှပြောလို့မရှိပါဘူး။က ကျမတို့အဖွဲ့အနေနဲ့လည်းနိုဘယ်ငြိမ်းချမ်းရေးဆုကိုခုမှရတာဖြစ်လို့ဒီကိစ္စနဲ့ပတ်သက်လို့ကြေပြန့်တဲ့အမြင်နဲ့ပြောဖို့စောလွန်ပါသေးတယ်။ဒါပေမဲ့ကျမတို့ဟာလူခွင့်ရေးနိုင်ငံတကာဥပဒေတွေကိုအပြည့်အဝလိုက်နာတဲ့အဖွဲ့အစည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်တားဆီးရေးမပြန့်ပွားရေးဆောင်ရွက်မှုတွေကိုဩစတြေးလျနိုင်ငံမှစတင်ခဲ့ပြီးတော့2008ခုနှစ်မှာတော့ ICAN အဖွဲ့ကိုဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှစတင်တည်ထောင်ခဲ့ပါတယ်။လက်ရှိမှာနိုင်ငံပေါင်း100နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါင်း468ဖွဲ့နဲ့ပူးပေါင်းပြီးတော့ကမ္ဘာတဝန်းနျူကလ িয়ার လက်နက်တားဆီးနိုင်ရေးကို ICAN အဖွဲ့လှုပ်ရှားဆောင်ရွက်နေပါတယ်။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုရရှိခဲ့တဲ့အတွက်သူတို့ရဲ့လုပ်ငန်းတွေကိုပိုပြီးထိထိရောက်ရောက်လုပ်နိုင်မယ်လို့ ICAN အဖွဲ့ကမျှော်လင့်နေပါတယ်ရှင်
။မဆုမြတ်မှာပါ။မြောက်ကိုရီးယားနဲ့ဆက်ဆံမှုအတွက်အမေရိကန်ကနှစ်ပေါင်း20ကျော်ကြိုးပမ်းမှုတွေအောင်မြင်မှုရှိခဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ကပဲပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကတော့ကျူကျော်ရာဆမှုတွေကိုကာကွယ်ရေးမှာနျူကလ িয়ার လက်နက်အစီအစဉ်ဟာအဖိုးတန်လက်နက်တစ်ခုဖြစ်တယ်လို့ပြောကြားသွားပါတယ်ဒီအကြောင်း VOE သတင်းတောက် Victor Bitai သတင်းပေးပို့ထားတာကိုကိုကျော်အောင်လင်းကဆက်ပြီးပြောပြပါလိမ့်မယ
်25နှစ်တာကာလအတွင်းဒေါ်လာတွေဘီလီယံနဲ့ချီပြီးတော့သုံးဆွဲခဲ့ပြီးမြောက်ကိုရီးယားနဲ့ဆက်ဆံနိုင်မှုအမေရိကန်ဘက်ကကြိုးပမ်းမှုတွေဟာဘာမှလည်းဖြစ်မလာဘူးဒီလိုလုပ်ခဲ့တဲ့နည်းတွေကမအောင်မြင်တဲ့နည်းတွေပဲလို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကနေပြီးတော့သူ့ရဲ့သဘောထားကိုရေးသားဖော်ပြခဲ့တာပါပြီးခဲ့တဲ့အမေရိကန်သမ္မတတွေတုန်းကမြောက်ကိုရီးယားကောင်းဆောင်နေနဲ့ပြောဆိုမှုတွေလုပ်ခဲ့ပြီးတော့သဘောတူညီမှုတွေရအောင်ငွေတွေအမြောက်များသုံးဆွဲခဲ့ရတယ်။ပြီးတော့အလုပ်လည်းမဖြစ်ဘူး။သဘောတူညီမှုတွေကမင်းမချောက်ခင်မှာပဲချိုးဖောက်ခံခဲ့ရတယ်။အမေရိကန်စစ်ဆန်ညီနိုင်ရေးသမားတွေအယူလုပ်ခံခဲ့ရတယ်။ Sorry ပါပဲအလုပ်ဖြစ်နိုင်မဲ့လမ်းကြောင်းကတော့တခုတည်းပဲရှိပါတယ်လို့ Twitter ကနေတဆင့်စနေနေ့တုန်းကသမ္မတ Trump ပြောခဲ့ပါတယ်။သူဘာကိုဆိုလိုတာလဲဆိုတာကတော့အတိအကျမသိရပါဘူး။ဒါပေမဲ့ကြည့်ရတာစည်ရင်းနဲ့တုံ့ပြန်သွားဖို့ကိုဆိုလိုတယ်လို့ယူဆရပါတယ်။အမေရိကန်အစိုးရအသုံးစရိတ်စီမံခန့်ခွဲမှုညွှန်ကြားရေးမှူးမစ်မဲလ်ဘနီကတော့သမ္မတ Trump ရဲ့ဆိုလိုချက်ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးစစ်ရေးအရတုံ့ပြန်မှုအဆင်မပြေမယ်လို့ဆိုလိုတာရှင်းနေတာပဲလို့ NBC သတင်းဌာနကပြောခဲ့ပါတယ
်။ What the president is clearly telegraphing this should not be news to anybody.
သမ္မတက Twitter ကနေရှင်းရှင်းလင်းလင်းရေးနေတာတွေကလူတိုင်းသိပြီးသားပါ။မြောက်ကိုရီးယားကိုစစ်ရေးနဲ့တုံ့ပြန်မှုကအဆင်နဲ့ပြင်ထားပြီးသားဆိုတာဘာလို့မဆိုသိနေတဲ့ကိစ္စပါ
။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကလည်းသူတို့ကောင်းဆောင်ခင်ဂျွန်အွန်းရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာသဘောထားတွေကိုဖော်ပြနေပါတယ်။ကိုရီးယားကျွန်းဆွယ်နဲ့အရှေ့အာရှမြောက်ပိုင်းရဲ့ငြိမ်းချမ်းရေးနဲ့လုံခြုံမှုတွေအတွက်နျူကလ িয়ার အစီအစဉ်ဟာအစွမ်းထက်တဲ့အကာအကွယ်ပဲဖြစ်တဲ့ကျူးကျော်ရန်စမှုတွေကိုခုခံနိုင်ရေးမှာနျူကလ িয়ার လက်နက်အစီအစဉ်ကအဖိုးတန်တဲ့ဓာတ်တလက်လို့ဆိုပါတယ်။ဂျပန်နိုင်ငံတိုကျိုမြို့အခြေစိုက်မဟာဗျူဟာလေးလာရေးအဖွဲ့ရဲ့အကြီးတန်းသုတေသီ Grant Newsham ကတော့အမေရိကန်ကမြောက်ကိုရီးယားကိုအရေးယူပိတ်ဆို့မှုတွေဒီကိစ္စမှာအပြည့်အဝမလုံဆောင်သေးဘူးလို့ဆိုပါတယ
်။ Well, he's got a point there, but of course what we've never tried are real sanctions.
တကယ်အရေးယူပိတ်ဆို့မှုတွေကိုကျွန်တော်တို့မလုပ်ကြည့်ရသေးပါဘူး။တချို့အရေးယူမှုတွေကတဝက်တစ်ပြက်ပဲအောင်မြင်မှုတွေရှိခဲ့တာပါ။သမ္မတ Trump လက်ထက်မှာတော့မြောက်ကိုရီးယားကိုထဲထဲဝင်ဝင်အရေးယူမှုတွေလှုပ်လာပါတယ်။အမေရိကန်ရဲ့အရေးယူမှုတွေမှာတခြားနိုင်ငံတွေကပါဝင်လာအောင်လဲအခုလှုပ်လာနေပါတယ်။ဒါမျိုးကအရင်သမ္မတတွေမလုပ်ခဲ့တဲ့အရေးယူမှုမျိုးတွေပါ။သမ္မတ Trump လက်ထက်မှာမြောက်ကိုရီးယားအရေးတရုတ်နိုင်ငံကိုဖိအားပေးတာတွေပါလာတာပါဒီလောက်ရက်တွေကချက်ချင်းထိရောက်တာမျိုးမဟုတ်ပါဘူးအချိန်တော့ယူရပါလိမ့်မယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကသူ့ရဲ့ညီမ28နှစ်အရွယ်ခင်မျိုးဂျွန်းကိုပေါ်လစ်ဘျူရိုအလက်ကျအဖွဲ့ဝင်ဖြစ်ရာထူးတိုးပေးခဲ့ပါတယ်ဒီလိုလောက်တာဟာသူ့ရဲ့ဘေးပတ်ဝန်းကျင်မှာယုံကြည်စိတ်ချရတဲ့သူတွေနဲ့ပဲဝိုင်းရံထားခြင်းတဲ့သဘောဖြစ်တယ်ကင်ဂျွန်အွန်းအစိုးရဆက်ပြီးတော့အုပ်ချုပ်권ရအောင်စီစဉ်နေတာဖြစ်တယ်နျူကလ িয়ার လက်နက်အစီအစဉ်ဟာလည်းသူ့ရဲ့ခေါင်းဆောင်မှုဆက်ပြီးတော့ခိုင်မာအောင်လုပ်နေတာပဲဖြစ်တယ်လို့ဂျပန်ခြေစိုက်သုတေသီ Grant Newsham က VOE ကိုပြောပါတယ်။ရုရှားနိုင်ငံသားဝင်ကြီး Sergey Lavrov ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့တင်းမာမှုတွေတိုးမြင့်လာအောင်အမေရိကန်ဘက်ကလုပ်နေတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကိုမနေ့တုန်းကသတိပေးစကားပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့စီးအေးပြင်ဆင်မှုတွေမြင့်လာမယ်ဆိုရင်ဒါဟာလက်မခံနိုင်တဲ့ကိစ္စပဲလို့လည်းရုရှားဘက်ကဆိုပါတယ်။ရုရှားနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတို့မနေ့တော့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုအတွင်းအခုလိုမျိုးရုရှားဘက်ကပြောဆိုခဲ့တာ
ပါ။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အနန္ဒကမခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာလေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့ခါမှာစီးပွားရေးနဲ့တုဒ္ဒဆုံးနဲ့အမေရိကန်တခွင်စတဲ့ကဏ္ဍတွေကိုကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်အရင်ဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ဒီအစိုးရအဘော်သတင်းစာဖြစ်တဲ့ The Global Times မှာအနောက်နိုင်ငံတွေဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးခြုံငုံမလေ့လာပဲဒေါအောင်ဆန်းစုကြည်ပေါ်ဝေဖန်ပြစ်တင်နေကြတယ်ဆိုပြီးတော့ဆောင်းပါရှင်စူတန်ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။မကြသေးခင်ကဖြစ်ပွားခဲ့တဲ့တိုင်းရင်းသားမျိုးနွယ်ပြည်ပခါကြောင့်တလတာကာလအတွင်းရိုဟင်ဂျာ၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုထွက်ပြေးခဲ့ကြတဲ့ဖြစ်ရဖြစ်ပွားပြီးတော့ရိုဟင်ဂျာတွေပေါ်မြန်မာအစိုးရရဲ့ပြုမှုဆက်ဆံမှုတွေကြောင့်အနောက်နိုင်ငံတွေကမြန်မာအစိုးရရဲ့အတိုင်ပင်ပုဂ္ဂိုလ်နိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ပေါ်ပြစ်တင်ပြောဆိုတာတွေကိုတိုးလှုပ်လာနေပါတယ်။သူမကိုယ်တိုင်ပညာသင်ကြားခဲ့တဲ့အောက်စဖို့တက္ကသိုလ်ကသူမရဲ့ဓာတ်ပုံပကြီးကားကိုဖြုတ်ချပစ်ခဲ့တယ်လို့သူမကိုအာနှင်းထားတဲ့အောက်စဖို့လွတ်လပ်ရေးဂုဏ်သူဆောင်ဆုကိုလည်းပြန်ပြီးတော့ရုပ်သိမ်းပစ်ခဲ့ပါတယ်။ပညာရှင်တွေ၊သတင်းစာဆရာတွေ၊လူခွင့်လှုပ်ရှားသူတွေပါဝင်လူပေါင်း၄သိန်းကျော်ကလည်းသူမကိုချီးမြှင့်ထားတဲ့ငင်းညာရေးနိုဘယ်ဆုကိုပြန်ပြီးတော့ရုပ်သိမ်းဖို့ဆုပေးတဲ့ကော်မတီကိုတောင်းဆိုနေကြပါတယ်။အနောက်နိုင်ငံတွေကသူမကိုပုံပေါ်ပြခဲ့ကြတဲ့ဒီမိုကရေစီတူရဲကောင်းဆိုတဲ့ပုံရိပ်ဟာဆိုရင်လည်းပျက်စီးသွားခဲ့ရပြီလို့အစချီရေးသားထားတယ်လို့အဲ့ဒီလိုပြစ်တင်ဝေဖန်နေတာတွေဟာဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့ကြီးမားလာတဲ့အခက်အခဲတွေကိုတော့တိတိကျကျနဲ့လားတမင်္ဂလာပဲလားမသိမျက်စိရှမ်းနေကြပုံရတယ်ဆိုပြီးတော့ရေးသားထားပါတယ်ရှုပ်ထွေးလာတဲ့တိုင်းရင်းသားပြဿနာတွေလူမှုရေးနဲ့စီးပွားရေးဖွံ့ဖြိုးမှုအကြီးအကျယ်လိုအပ်နေတဲ့တိုင်းပြည်ကိုအုပ်ချုပ်စီမံခန့်ခွဲဖို့အတွက်သူမကိုရွေးကောက်တင်မြောက်ခဲ့တာပါတက်တန်းနှစ်နှစ်တောင်မပြည့်သေးတဲ့ NLD အစိုးရဟာတိုင်းပြည်မှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့တိုင်းပြည်ရဲ့လူမှုရေးစီးပွားရေးတန်တမာရေးအဆရှိတာတွေရေရှည်ဖွံ့ဖြိုးတိုးတက်မှုရှိစေဖို့အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားတဲ့ဗုဒ္ဓဘာသာဝင်တွေနဲ့ရိုဟင်ညာတွေရဲ့ပြည်ပခါကိုဒေါအောင်ဆန်းစုကြည်ဟာတညာလေးနဲ့မဖြေရှင်းနိုင်ပါဘူး။အနောက်နိုင်ငံတွေကသူမရဲ့ကင်တယ်ဆောင်ရွက်မှုတွေအားနည်းတယ်။နိုင်ငံတကာအတိုင်းဝန်ကဖြစ်စီကျင်းတာတွေကိုခေါင်းမာမာနဲ့ငင်းဆန်နေတာတွေကြောင့်ဒေါသထွက်နေကြပါတယ်။နောက်နိုင်ငံတွေဟာရိုဟင်ညာအရေးခင်းဘာကြောင့်ဖြစ်ပွားလာရသလဲဆိုတာကိုနည်းနည်းပါးပါးလောက်သာနားလည်ထားပြီးလူခွင့်ရေးဆိုတာကိုပဲမျက်စိစုံမိတ်ပြောနေကြတယ်လို့ထောက်ပြရေးသားထားပါတယ်။တမိုင်းနဲ့ချီပြီးတော့ဖြစ်ပွားလာခဲ့တဲ့မြန်မာနိုင်ငံကဗုဒ္ဓဘာသာနဲ့ရိုဟင်ညာအရေးပြည်ပခါဟာအချိန်ကြိုအတွင်းမှာဖြည့်ရှင်းဖို့ဆိုတာမဖြစ်နိုင်ပါဘူး။တရုတ်နိုင်ငံကတော့မြန်မာနိုင်ငံကတိုင်းရင်းသားအရေးကိစ္စတွေကိုအပြည့်အဝနားလည်ထားတယ်လို့ဒေါအောင်ဆန်းစုကြည်ပေါ်ဆွေးမြေးယုံကြည်စွာအခိုင်အမာထောက်ခံနေတယ်လို့ရေးသားထားပါတယ်။မြန်မာအစိုးရရဲ့ကင်ပယ်လှုပ်ဆောင်နေတာတွေဒုက္ခတဲ့အရေးစီမံဆောင်ရွက်နေတာတွေကိုတရုတ်နိုင်ငံအနေနဲ့ကူညီပေးလျက်ရှိပါတယ်။နိုင်ငံတကာတရားစီဖြစ်စီတာမျိုးမြန်မာအစိုးရအနေနဲ့ဘလို့မှလက်မခံနိုင်ဘူးဆိုတာတရုတ်ကနားလည်ထားပါတယ်။ဒီချိန်မှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လှုပ်ဆောင်တင်တာကဒေါအောင်ဆန်းစုကြည်ပေါ်တိုက်ခိုက်နေမယ့်အစားမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလူသားချင်းစာနာကယ်တင်ရေးကိစ္စတွေဆက်သွယ်ဆောင်ရွက်နိုင်အောင်မြန်မာအစိုးရရဲ့အကြမ်းဖက်မှုချေမှုန်းရေးကိစ္စတွေကိုဆောင်ရွက်နိုင်အောင်အခြေအနေကောင်းတွေဖန်တီးပေးကြဖို့သာဖြစ်တယ်ဆိုတဲ့ဖြင့်ရေးသားထားပါတယ်ဆက်လက်တင်ပြချင်တာကတော့ရိုဟင်ညာအရေးကြောင့်မြန်မာနိုင်ငံပေါ်ဥရောပတမကကအရေးယူပိတ်ဆို့မှုအသစ်ချမှတ်ဖို့အတွက်စဉ်းစားနေရမှာမြန်မာစစ်ကောင်းဆောင်တွေကိုဖယ်ကျင်ထားဖို့လည်းပါဝင်နေဆိုပြီးတော့ Backrailer Bazinska ရေးသားထားတဲ့ Reuters သတင်းဌာနရဲ့သတင်းဆောင်မကိုကောက်နှုတ်တင်ပြချင်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပတပ်မတော်တို့ဟာမြန်မာစစ်ကောင်းဆောင်တွေပေါ်ပြစ်မှတ်ထားပြီးတော့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့စဉ်းစားနေကြပြီးဥရောပဘက်ကတော့တိတ်ပြီးတော့မပြင်းထန်ပဲလက်တွေတွန်းအားဖြစ်စေမယ့်အကန့်အသတ်နဲ့ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့ရှိနေတယ်လို့ရေးသားထားပါတယ်။အဲဒီကိစ္စအတွက်ဥရောပတပ်မတော်နိုင်ငံသားရေးဝန်ကြီးတွေဟာအောက်တိုဘာ16ရက်နေ့မှာဆွေးနွေးကြလိမ့်မယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
။ရှိပါခင်ဗျာမြမဗုဒ္ဓဘာသာဝင်တွေအမုံမြတ်ထားတဲ့ရင်းကျွတ်လာပြီနိရွှေဒဂုံဇီရီရင်မှာငုံဥရောင်းတဲ့မွတ်စလင်ဈေးတွေကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချို့ဈေးမရောမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရကြောင်းလူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှဉ်းခုံမှုတွေရှိခဲ့ပါတယ်ဒါလို့ဖြစ်ရဟာအခုဒီချိန်မှာမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူး ဒါလိုမျိုးအကြိမ်ကြိမ်ဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲ။အစိုးရအာဏာပိုင်တွေဘက်ကရည်ယူကင်တွယ်ဖို့အတွက်လက်ဟာချက်များရှိနေပါလား။ဒီကြောင့်ကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမိမြန်လူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့် direction ကိုကြိုးစားပါရစေ
။ဒီညတိုင်းရဲ့ line စီစမာပါဝင်ဆွေးနွေးလို့ဒီဒီကနေ့ည9:00တိုင်းရင် VOA ကိုဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်တန်းစာကိုလေ့လာနိုင်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မင်းတင်ပြမယ် EDN အသုံးက
Close Call
ဖြစ်ပါတယ်။စာလုံးပေါင်းက CLOSE Close ကကတ္တာနီးတာCALL caller caller ဆိုတော့စကိုက်ဆုံရဲ့တိုက်ရိုက်ကြီးကတော့ကပ်ပြီးခေါ်တာပေါ့ EDM ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာ NDA ကနေတည်တည်ကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနေပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တအိမ်လုံးပြီးအောင်ပြန်မကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီရဲ့အနေတီတီကလေးလွတ်တာကိုပြောချင်ရင် EDM အသုံးရဘယ်လိုပြောမလဲ
Close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ ATM အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။စီးပွားရေးကဏ္ဍကိုအရင်တင်ဆက်ပေးပါမယ်။2016ခုနှစ်နိုဆမ်ဘာကလေးကတိုင်းပြည်ရဲ့အာဏာလွှတ်ပြောင်းရယူခဲ့တဲ့ NLD အစိုးရတက်တန်းနှစ်နှစ်နီးပါးရှိလာတဲ့အထိပညာရေးစီဝါရေးကဏ္ဍတွေမှာပြည်သူတွေမျှော်လင့်ထားသလောက်ပြည်ဝင်ပြောင်းလဲမှုတွေဖွံ့ဖြိုးမှုတွေဖြစ်ပေါ်လာအောင်ထိရောက်စွာမလုပ်သေးနိုင်တဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေထွက်ပေါ်နေပါတယ်။လက်ရှိမှာလည်းကြီးမားတဲ့နိုင်ငံရေးစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ရွေးကောက်ပွဲကာလကပေးထားတဲ့ဂရီးတွေဘလောက်မမြန်အကောင့်ထဲပေးနိုင်မလဲဆိုတဲ့အပေါ်မေးခွန်းထုတ်เสียဖြစ်လာနေပါတယ်။အခုဒီပတ်စီဝါရေးကဏ္ဍမှာတော့ကချင်ပြည်နယ်ရဲ့စီဝါရေးအခြေအနေအကြောင်းကိုကိုဇော်ဝင်းလှိုင်ကတင်ပြထားတာနားဆင်ကြည့်ပါခင်ဗျာ။
မနက်ငယ်စီးပွားရေးအခြေအနေဟာ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းထင်ထားသလိုဖွံ့ဖြိုးတိုးတက်မှုရှိမလာတဲ့အပေါ်ပြည်သူတွေကြားအားမလို့အားမရဖြစ်လာနေတဲ့အတန်တွေထွက်ပေါ်နေပါတယ်။တိုက်ပွဲတွေမကြာခဏဖြစ်ပေါ်နေတာကြောင့်စစ်ပေးဆောင်ဒုက္ခသည်ထောင်ပေါင်းများစွာလဲဒုက္ခသည်စခန်းတွေမှာနေထိုင်ကြရဆဲဖြစ်တဲ့ကချင်ပြည်နယ်ရဲ့စီးပွားရေးအခြေအနေဘယ်လိုရှိသလဲဆိုတာသိနိုင်အောင်ကချင်ချင်းကြီးရဲ့ကွန်ရက်ကညီနိုင်ရေးမှူးဒေါက်ခွန်ကြာကိုမေးကြည့်တဲ့အခါသူကအရင်ဦးသိန်းစင်အစိုးရလက်ထက်ကအခြေအနေနဲ့အနှံ့ရှင်ပြီးအခုလိုစပြောပါတယ
်။လက်ထက်နဲ့အခုဥတော်ဆန်းစုကြည်လက်ထက်နှစ်ခုกว่า6ခုကတော့ဗာလဲဆိုလို့ရှိရင်အရင်တော့ကတော့ဒီကိစ္စတစ်ခုခုကိုဆောင်ရွက်တဲ့အခါမှာနိုင်ငံတကာကအဲနှောင့်မှုမှုလည်းအများကြီးပါခဲ့တယ်ပေါ့ဥသိမ်းစိန်အစိုးရမလို့ငုံတုတ်ထိုင်ကြည့်တာလည်းပါတယ်တိုးတော်လည်းပဲတော်ဆန်းစုကြည်လက်ထက်ရောက်တဲ့အခါကျတော့ကိစ္စအားလုံးကိုစိတ်ချလက်ချဖြစ်သွားတဲ့အခါမှာလူမှုရေးစီးပွားရေးနဲ့တခြားအဲညှိနှာမှုတွေအများကြီးကိုဒေတာခံနေမှာခံစားရတယ်ဥမာဆိုလို့ရှိရင်တော့ဒီဖက်ကန်ဒေတာတနိုင်းဖက်ကန်ဒေတာနဲ့တနိုင်းဒေတာဒါဆိုရင်ကြောက်သိမ့်နဲ့ဒီအဲအရင်ထွက်တဲ့အဓိကဒေတာဖြစ်တယ်ပေါ့အဲ့တော့ဥသိမ့်စိန်လက်ထက်တုန်းကကျတော့ဒီမှာသွားပြီးနေထိုင်လုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာဆိုလို့ရှိရင်လည်းဒီအဲတရားမှုရှိတာကတော့ဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်လို့ရှိရင်လည်းအဖက်ဖက်ကစိတ်ဝင်စားကြတယ်အခုချိန်မှာတော့ဒေါအောင်ဆန်းစုကြည်လက်ထက်ရောက်တဲ့အခါမှာဒီမှာလုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာနိုင်ငံနေမှုတွေဥမာဆိုလို့ရှိရင်တော့အတရားဝင်ဟုတ်တဲ့ back flow တွေပါလေအဲ့ဒါတွေရဲ့တုံးဆွဲမှုတွေဟာအခုချိန်မှာတားဆီးလို့မရတော့ဘူးဖြစ်ပါရဲ့ချက်။ဘာဖြစ်လို့လဲဆိုရင်တော့အောင်ဆုံးစုကြည်လက်ထက်မှာလူတွေရဲ့စိတ်ဝင်စားမှုလည်းနည်းတဲ့အခါ တပင်းမောက်တယ်ဆိုရင်တော့ကိုယ့်ဟာကိုယ်ပဲတပင်းမောက်ပြီးမှတပင်းမီဒီယာမှာထွက်လာတာအင်တာနက်လာပါတယ
်အဲ့တော့ဆိုလိုချင်တာကတော့ဒီ NLD အစိုးရလက်ထက်မှာဒီအစိုးရဝေဖန်တဲ့သူနည်းလာတယ်ထောက်ပြပြောဆိုမဲ့သူမရှိသလောက်ဖြစ်လာတယ်ဆိုတဲ့သဘောလား
ဟုတ်ပါတယ်ရှင်အကယ်၍ထောက်ပြပြောဆိုတယ်ဆိုလို့ရှင်တောင်မှထောက်ပြတဲ့လူကတယောက်ပဲဖြစ်ပြီးမှကာကွယ်တဲ့လူကပုံများသွားတယ်ပေါ့ဒီအချိန်မျိုးမှာတရားဥပဒေစိုးမိုးမှုကအင်တာဖြစ်ပါတယ
်ဆိုတော့တရားစတာတွေတူပြီးထုတ်နေတာဟုတ်ပါပြီအခုဒါဗနေနစ်ရှိနေတယ်အန္တရာယ်အစိုးရတက်တာပဲဟိုနည်းနည်းရှိပြီပေါ့နော်နောက်ဒ
ီ
အရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းအတိုင်းအတာတစ်ခုအထိဒါဇက်တိုက်တောက်လျှောက်တူးနေတာပဲလေဒီအကြောင်းရက်တွေကဆိုတော့အခုဒီအစိုးရတဲ့လက်ထက်မှာလည်းဒါဆက်ပြီးတော့ပို့ပြီးတော့တောင်ကြီးမားလာတယ်ပေါ့နော်တူးတဲ့နှုန်းကများလာတယ
်ဟုတ်တယ်ဟုတ်တယ်ဆို
တော့အဲ့တော့ဒီကထွက်တဲ့တင်ရဇာတာကနေရတဲ့အကျိုးအမြတ်တွေကဒေတာအတွက်ကောတကယ်အကျိုးရှိသလားဒါမှမဟုတ်လဲစီးပွားရေးကုမ္ပဏီကြီးတွေကပဲသူတို့အိတ်ထဲပဲထည့်နေသလားဒါမှမဟုတ်ရင်အစိုးရကရောအခွန်ဘယ်လောက်ရသလဲဒီ၃ဦး၃ဖလှယ်ပေါ့နော်ဘယ်လောက်အထိများအဓိကကတော့ကချင်ပြည်နယ်အထွတ်တဲ့တရားစတာတွေအတွက်ကချင်ပြည်နယ်အကျိုးရှိအောင်ဘာတွေအသုံးချနေတယ်လဲဆိုတော့မေကွန်မေးစရာရှိတာ哦
အခုတိုင်းပါချစ်ဆိုလို့ရှိရင်အမန်တကယ်တမ်းဒီအခွန်ဘယ်လောက်ရတယ်လဲဆိုတော့ကျောင်းမြေရတနာပြပွဲမှာဒီအင်ဖိုရီယမ်မှာရောင်းချတဲ့အပေါ်မှာပဲအခွန်တော့ရရှိမှာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိကျမတို့ဒီအချက်လက်တွေအရတော့ဒီတောက်သိန်းကနေဒီတော့မှအခွန်ဘယ်လောက်ရပါတယ်အဲ့ဒါကိုသုံးဆွဲတဲ့အခါမှာဘယ်ဘက်ကိုသုံးဆွဲတယ်ဆိုတော့ဝင်းလင်းမြင့်တာဆိုထုတ်ပြန်ထားမှုကျမတို့မသိဘူးရှင့်အခုပန္တာတွေကိုဘယ်ညမှာရင်းနှီးမြှုပ်နှံမယ်ဆိုတော့ဒီတီထားဒီကျမတို့ဒီအဆူပရီးဝတ်ဖန်ဆိုတဲ့ဟာကိုလည်းအခုချိန်မှာဆွေးနွေးဆဲပဲရှိပြီးမှအကောင့်ထဲပေါ်တာမတွေ့ရတဲ့အခါကျတော့ဇမကြီးမှာရင်းနှီးမြှုပ်နှံတယ်လားပညာကြီးမှာရင်းနှီးမြှုပ်နှံတယ်လားဒါမှမဟုတ်လို့ရှိရင်လမ်းကစားမှာရင်းနှီးမြှုပ်နှံတယ်လားဆိုတာမျိုးလည်းမသိရဘူးရှင်ဒါကြောင့်မလို့ကချင်ပြည်နယ်ဘယ်လောက်လာတယ်ဆိုတာသိရှိဖို့အတွက်ပုံခက်ခဲပါတယ
်ဘယ်လောက်ထိအသုံးချနေတယ်လဲဘယ်နေရာခိုင်နှုန်းအသုံးချနေတယ်လဲဆိုတာဟာဟိုလေစောင့်ကြည့်တဲ့သူမရှိဘူးလားဆိုတော့စောင့်ကြည့်လို့မရဘူးလားဒါမှမဟုတ်လဲဒေါခွန်ကြာတို့လိုမျိုးပေါ့နော်ဟိုဟာပေါ့လှုပ်ရှားတဲ့သူတွေကရောထုတ်ပြန်ပေးဖို့ပွင့်လင်းမြင့်တာမှုရှိဖို့အတွက်တောင်းဆိုတာတွေရောရှိသလားခင်ဗျာ
ဦးသိန်းစိန်လက်ထက်တုန်းကကတော့ဒီလိုတောင်းဆိုဖို့အတွက်ပုံပြီးရွယ်ကူပါတယ်ရှင်ဘာဆိုလို့ရှင်ဒီဥမာ Global Witness ကနေပြီးတော့မှဒီအစီရင်ခံစာထွက်တယ်ပေါ့ဒီအစီရင်ခံစာထွက်တဲ့အချိန်မှာဆိုလို့ရှင်ဒီဟာဒီတော်တော်များများကတော့စိတ်ဝင်စားမှုရရှိပါတယ်တို့တော့လေအဲ့ဒီခါမှာပြည်ပင်းကမြန်မာနိုင်ငံသားတွေရဲ့စိတ်ဝင်စားမှုနဲ့လှုပ်ရှားမှုအထက်နိုင်ငံသားတွေရဲ့လှုပ်ရှားမှုကပိုများတယ်လို့မြင်ရပါတယ်ရှင့်။နားလေသဘောပေါက်မှုကလည်းနိုင်ငံသားတွေကပိုပြီးများတယ်လို့တွေးရပါတယ်။ခုလောလောဆယ်မှာတော့ကချင်ပြည်သားမှာကတခြားပြည်သားမှာချက်ကိုဒီအရက်ပဲအဖွဲ့အစည်းတွေနောက်ပြီးအဲတက်ကြွလှုပ်ရှားသူတွေရဲ့ဆောင်ရွက်မှုတွေကိုစတတ်မှုကပိုများနေပါတယ်။ဒီတောင်းတစ်ခါကသရွာတပုတ်ဆန်းဆိုလို့လေဥမာပုံမော်ဒီနာမှာဆိုရင်ဘုံကအုတ်ချုပ်ရင်ကိုဆန်ကအုတ်ချုပ်ရင်ကထုတ်ပြန်ထားတဲ့အမိန့်ကိုလိုက်လာရတယ်။ဒီတင်နာဒီတာလည်းဒီတင်နာဖြစ်ရင်ကအုတ်ချုပ်မှုကနေပြီးတော့ကန့်သတ်ထားတယ်ပေါ့။ဆရာလုံးမယ်ဆိုလို့ရှိရင်တော့လေခွင့်ပြုချက်ကိုယူပါဆိုပြီးမှပြောလို့ရှိတယ်။သို့တော်လည်းပဲအမှန်တကယ်ခွင့်ပြုချက်ကိုယူပြီးတော့မှဆောင်ရွက်မယ်ဆိုရင်တောင်မှကျွန်တော်တို့ဘက်ကနေ၆လွာတွေတင်တောင်မှခွင့်ပြုမရဖို့အတွက်ကတော့အဲအင်းမလုံအဲမလုံဖြစ်တဲ့အခါခြာလေးကြရင်ဆက်ရှိဆက်လုပ်ရမလား။နောက်မှလုပ်ရမလားဆိုတာမျိုးလည်းမသိဘူးပေါ့။ဆုံးဖြတ်မှုကတော့မရှိတော့ဖြစ်နေတယ်ပေါ့ NLD ဆိုရလက်ထက်မှာဘယ်လိုပြောမလဲဆိုဒီဇိုင်းစစ်မဖြစ်ဘူး။ဒီအောင်ဆန်းစုကြည်ကဆုံးဖြတ်ပြီးတာပေါ့လေ။အကုန်လုံးကထိုင်ထောင်နေလို့ဖြစ်နေတဲ့ချက်
။တကယ်တော့ချင်းချင်းပြောရမယ်ဆိုရင်တော့ဒီဟိုဒီမိုကရေစီအစိုးရလိုနာမည်တက်ထားတဲ့ဒီအစိုးရလက်ထက်မှာဆိုရင်တော့ပွင့်လင်းမြင့်တာမှုကပိုပြီးရှိတင်တာပေါ့နော်
။ဟုတ်ကဲ့ရှင်။
အဲ့တော့အဲ့တိုင်းမဖြစ်လာပဲ
ခုကစ
ကြင်ပဲဖြစ်နေတယ်ဆိုတော့
ပွင့်နေမြင်တာမှုလို့ပြောတဲ့အခါမှာပွင့်နေမြင်တာမှုကတော့မရှိဘူးလို့ပဲပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီကိန်းရန်သူ့ကိုယ်တိုင်ကလည်းပွင့်နေမြင်တာမှုကိုဘလို့အကောင့်ထည့်ဖော်ရမလဲဆိုတာသိရှိပုံကိုပေါ်ဦးရှင့်။သို့တော်လည်းပဲထိန်းချုပ်မှုပဲပုံများနေပါတယ်ရှင့
်။ဒါကမလုတ်တတ်တာလားအော်ဘောလုံနီးကိုင်းကြီးကိုမသိတာလား
။အော်နှမျိုးစလုံးဖြစ်တိုင်ပါတယ်။အထမပိုင်းမှာကတော့လုံကြီးကိုင်ကြီးကိုမတိဘူးလို့ယူဆလို့ရတယ်။ဥပမာကျမတို့ကချင်ပြည်နယ်မှာဆိုရင်ဝင်းကြီးထုတ်ဟာသွားဆရာဝန်ကနေပြီးတော့မှဒီဝင်းကြီးထုတ်ဖြစ်လာတာဖြစ်တယ်။အဲ့တော့လုံကြီးကိုင်ကြီးမတိတာတော့လကောင်းပြီးလို့ရှိရင်တော့လုံကြီးကိုင်ကြီးအဲတိတော့လည်းပဲလုံဖို့အတွက်လုံပိုင်ခွင့်မရှိတာနဲ့ဖြစ်နိုင်ပါတယ်ရှင်။ဒါပေမဲ့အခုတဖြည်းဖြည်းနဲ့ပုံပြီးမှပေါ်လွင်လာတာကတော့ဒီအာဏာတစ်ခုလုံးကို centralize ပေါ်ဘိုးဘဝနေထုတ်ကင်ထားတယ်ဆိုတာကိုပုံပြီးမှသိတာလာတယ်။နောက်တစ်ခုကတော့ကျမတို့အနေနဲ့ပါတီကိုပေါ်မှာလွှမ်းမိုးတာလားဒါမှမဟုတ်လို့ရှိရင်နိုင်ငံအပေါ်မှာလွှမ်းမိုးတာလားဆိုတော့ကျမတယောက်အနေနဲ့တော့မကွဲပြားဘူးရှင်။ဥပမာဆိုလို့ရှိရင် NLD ပါတီအနေနဲ့ဆိုရင်ကိုပါတီဝင်တွေကိုထိန်းချုပ်ချက်တလို့ထိန်းချုပ်တယ်ဆိုရင်လည်းဒါဖြစ်တိုင်ပါတယ်။သို့တော်လည်းပဲအစိုးရဖြစ်သွားတဲ့အခါမှာပါတီတစ်ခုတည်းကိုထိန်းချုပ်တလို့မျိုးနိုင်ငံလုံးရဲ့ခန္ဓာတွေကိုဥဆောင်နေတဲ့အစိုးရဝန်ထမ်းတွေပြီးလို့ရှိရင်တော့အဲ အစိုးရဝန်ထမ်းအရာရှိတွေဆုံးဖြတ်ချက်ချရမဲ့သူတွေပြီးရင်လွတ်တော်အမတ်တွေဖြစ်သွားတဲ့အခါမှာဒီပါတီကိုထိန်းချုပ်တယ်လို့နိုင်ငံလုံးငန်းကိုဆောင်ရွက်တဲ့အခါမှာလိုက်ထိန်းချုပ်သွားထားမှုတွေကိုမြင်နေရတယ်ချက်အဲ့တော့အဲ့နှစ်ခုပေါင်းလိုက်တဲ့အခါမှာတကယ်တော့အလုပ်ကိုမလုပ်တယ်လို့ဖြစ်သွားပါတယ်ချက်
ရှင်းတင်ပါမှာတော့စီးပွားရေးဖွံ့ဖြိုးမှုနဲ့ဆက်ဆံနေတဲ့လူငယ်တွေမူရစ်စေဝါတုံ့ဆွဲမှုအကြောင်းကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
။ကုသဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်ရဲတပ်ဖွဲ့တွေအနေနဲ့ drone အဝေးဒိန်းယာဉ်တွေအုံပြဖို့ကြိုးပမ်းလာတဲ့အကြောင်းအဲ့ဒီပုံမှာတုတ်ပြန်ချက်တွေကိုကုအောင်အောင်ကတင်ဆက်ပေးထားပါတယ်။နားဆင်ပါခင်ဗျာ
။အမေရိကန်ပြည်အောင်စုကအများပြည်သူလူမျိုးရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အခုအခါမှာ drone အဝေးဒိန်းယာဉ်တွေအသုံးပြုဖို့ဆောင်ရွက်လာကြပါတယ်။လွန်ခဲ့တဲ့နှစ်အတွင်းdrone ဝယ်ယူမှုဟာအရင်နှစ်ပိုင်းတွေအတွင်းဝယ်ယူမှုထက်ပိုများတယ်လို့ drone ယာဉ်နဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာနေတဲ့ Bart College Drone လေ့လာရေးစင်တာကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်လည်း California ပြည်နယ် Los Angeles အပါအဝင်မြို့တော်တော်များများမှာတော့ရဲတပ်ဖွဲ့တွေအနေနဲ့အခုလိုမျိုး drone အသုံးပြုဖို့နဲ့ပတ်သက်ပြီးအကျိတ်အနေဆွေးနွေးနေရပါတယ်။ပါကစ္စတန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်သူ Hamid Khan ကလုံခြုံရေးရဲတပ်ဖွဲ့တွေအနေနဲ့အဲ့ဒီလို drone အသုံးပြုမှာကိုစန့်ကျင်သူပါရဲတပ်ဖွဲ့တွေကိုစစ်ဖက်သုံးခင်မီကရိယာတွေတက်ဆင်အသုံးပြုစေတဲ့အပေါ်သူကစိုးရိမ်နေတာပါအမေရိကန်မှာလူမျိုးရေးခွဲခြားဆက်ဆံမှုတွေရှိနေတယ်လို့လဲသူကပြောပါတယ်
Number 1 is as we all see the expanding and escalation militarization of
ရှေ့ပြောင်းအခြေချနေထိုင်သူအနေနဲ့အခုချိန်မှာလူမှုအဆိုင်ဝန်ကြီးတင်မှန်မှုတွေရှိနေတယ်လို့ထင်ပါတယ်ဆိုတော့ American ပြည်ထောင်စုရဲ့စံတန်ဖို့အစစ်မှန်တွေကိုကျွန်တော်ဘယ်လိုသိရမှာလဲ
လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုစန့်ကျင်တဲ့အနေနဲ့ကန့်ကွက်ပြောဆိုမှုတွေလက်မှတ်ရေးထိုးတောင်းဆိုတဲ့လှုပ်ရှားမှုတွေပြုလုပ်ကြပါတယ်ဒါပေမဲ့လည်းတချို့ခရိုင်ရဲတပ်ဖွဲ့တွေကတော့ drone ကိုစတင်စမ်းသပ်အသုံးပြုခြင်းနေကြပါတယ် drone အသုံးပြုတာဟာမျက်လုံးတစ်စုံအပေါ်ရလာတယ်လို့ပါပဲလို့ Los Angeles ခရိုင်ရဲတပ်ဖွဲ့က Jack Ewell ကပြောပါတယ်
It allows us to get a view of a particular situation that's too dangerous.
အနေများတော့ကြောင့်လူနဲ့လိုက်ကြည့်လို့မရတဲ့နေရာတွေမှာ drone အသုံးပြုရင်အဆင်ပြေပါတယ်။ကားတွေကလူမှတနပ်ပါမပါလူကသွားကြည့်တာတဲ့ drone ကိုလှုပ်ပြီးကြည့်ရုံမှာလူတွေကိုအထီးကဲနေအောင်တခြားနီလန်းတွေကိုလည်းသုံးသွားမှာပါ
။ Los Angeles မြို့ရဲတပ်ဖွဲ့က Horace Frank ကလည်း
I can tell you that this department has absolutely no intention of weapons.
drone ကိုလက်နက်လိုမျိုးတုံးချတာမျိုးကျွန်တော်တို့အနေနဲ့မလုပ်ဘူးဆိုတာပြောနိုင်ပါတယ်။တကယ်လို့ကျွန်တော်တို့အသုံးပြုခွင့်ရတယ်ဆိုရင်လည်းလက်နက်လိုမျိုးတုံးချလို့မရနိုင်အောင်တေချာဆောင်ရွက်ပါမယ်
။ရဲတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုထောက်ခံသူ Eddie Lopez က
There's a lot of bad guys out there. So then you got to keep the good.
ဆိုတော့တဲ့လူတွေကအများကြီးဆိုတော့ဘေးပတ်ဝန်းကျင်လုံခြုံမှုရှိအောင်တော့လုပ်ရမှာပါလို့သူကပြောသွားတာပါ။ drone အသုံးပြုမှာကိုထောက်ခံသူနောက်တစ်ဦးဖြစ်တဲ့ Damian Walker က
I think in certain situations they do need
အချို့အခြေအနေတွေမှာဆိုရင်တော့သူတို့အနေနဲ့ drone လိုရမှာပါလို့ပြောသွားတာပါရဲတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုစန့်ကျင်သူတဦးဖြစ်တဲ့ Toriano Weatherspoon ကတော
့ I think the drone would just be a new way of seeing what me
drone အသုံးပြုမှာဆိုရင်ကျွန်တော်တို့လိုဗာပြစ်မှုမှမကျွလွန်တဲ့သူတွေအတွက်အနောက်ရှက်ဖြစ်စေပါတယ
်ရဲတပ်ဖွဲ့ဘက်ကတော့ဘာကြောင့် drone အသုံးပြုဖို့လိုလဲဆိုတာကိုရှင်းလင်းတင်ပြတဲ့လူလူဆွေးနွေးပွဲတွေကျင်းပပေးနေတယ်လို့ LA ရဲတပ်ဖွဲ့က Frank ကပြောပါတယ
် And I think it's incumbent upon us to try to allay those trust and those concerns and that is exactly
ဘာကြောင့် drone အသုံးပြုတယ်ဆိုတဲ့ယူရချက်ကိုသိပေမဲ့အကြောင်းမျိုးစုံပြပြီးတော့ကန့်ကွက်ကြင်ကြားတဲ့သူတွေအများကြီးရှိပါတယ်လူတွေရဲ့ယုံကြည်မှုနဲ့စိုးရိမ်ပူပန်မှုတွေကိုပြေလျော့စေဖို့ဟာကျွန်တော်တို့ရဲ့တာဝန်လို့ထင်ပါတယ်ဒါကြောင့်မို့အခုလိုမျိုးလူလူနဲ့တွေ့ဆုံဆွေးနွေးပွဲတွေတောက်လျှောက်လုပ်နေတာပါ
တကယ်လို့သာတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီး drone အသုံးပြုတာကနေကောင်းမွန်တဲ့ရလဒ်တွေပြသနိုင်တယ်ဆိုရင်တော့လူတွေရဲ့ယုံကြည်မှုပိုရလာနိုင်တယ်ဆိုပြီးတော့လေရဲတပ်ဖွဲ့ဘက်ကပြောပါတယ် drone ဝါသနာရှင်တဦးဖြစ်တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကကိုရဲထုံးကတော့ရဲတပ်ဖွဲ့အနေနဲ့စီကမ်းတွေကြသုံးဆွဲသွားမယ်ဆိုရင်အကျိုးရှိမယ်လို့ထင်ကြောင်းပြောပါတယ်
ကျွန်တော်ကတော့ပြောမယ်ဆိုလို့ရှိရင်တကယ်လို့အစိုးရနဲ့ဒီပေါ်တော့ကျွန်တော်ဒီမှာလုပ်တဲ့ဥပဒေကိုလုပ်တဲ့လူတွေပေါ့နော်အစိုးရရဲ့ဒါမှမဟုတ်လေကျွန်တော်ဒီ state တွေကနေပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့တိုးနေတဲ့ဒီဥပဒေတွေကိုဖွဲ့စည်းဥပဒေတွေကိုရေးဆွဲပြီးတော့ plate တွေကိုပေါ့နော်သုံးသိပြီးတော့ဘယ်လိုမျိုးတွေလိုက်ခိုင်းလိုက်လို့ရှိမယ်ဥမာထားလိုက်ပါတော့ဗျာလူပြောရဲ့အိမ်ပေါ်မှာသွားပြီးတော့ဒီ drone နဲ့တော့ပြန်တော့မယ်စုံစမ်းစစ်ဆေးမယ်ဆိုတဲ့အရေးဆုံးယူရမှာပြောမယ်ဆိုလို့ဆိုတဲ့ရှာဖွေခွင့်ပေါ့နော်ဟိုကောင်လို့ခေါ်တာပေါ့နော် ဒီဟာမှာအဲ့လိုမျိုးတွေခွိုင်းမန့်တွေပဲတုတ်ပြီးပဲဆိုလို့ရှိလို့ရှင်တော့အမတန်ကောင်းတဲ့ကိစ္စပဲပေါ့နော်။ဘာလို့သူ့နေရာတွေမှာကြာလူတွေပဲကြောက်နေကြ။ဆိုတော့ဟဲလီကော်ပတာနဲ့တွားပြီးတော့ရှာတယ်ဆိုတာငွေကြီးကုန်တယ်အန်ဒီလည်းရှိတယ်။အဲ့မဲ့ဟိုဒုံးရတော့ကြာဟိုဒုံးပေါင်းရင်းသားချင်းတော့တခါလေးဒေါ်လီမော့ဖြတ်သွားပြီးတော့လိုင်းတော့ရှာလို့ရတယ်။ဘာလို့ဒုံးဦးခင်မရရလ
ကျွန်တော်ပုံရဲ့ကွဲသွားခြင်းတော့မှာဒီပြောမစိတထောင်ထောင်တန်းဂျုံလေးစုပြည့်စုတော့လူကြီးရဲ့အသက်ကိုလည်းမသိထားဘူးလေဆိုတော့ဘာဖြစ်ပြောတော့ဆိုရအနေနဲ့လိုင်းနာမယ်စီးရီးစီကန်းတွေလောက်လို့ပလေးတွေကလည်းဒီလိုအဲ့ဒီစီးရီးစီကန်းတိုင်းလောက်သွားမယ်ဆိုလို့ရှိရင်ဒီဂျုံလေးကိုပလေးအခွက်မှာတုံးတာကျွန်တော်ကောင်းတယ်လို့ပြောပါတယ်။
ကျွန်မစိတ်ကျွန်တော်ကိုယ်တိုင်လည်းတရားကျွန်တော်အိမ်ပေါ်မှာလာပြီးတော့ဂျုံကိုလာပြီးတော့ပြန်ပြီးတော့ကျွန်တော်လည်းကြည့်နေဆိုတော့ကျွန်တော်လည်းကြိုက်မှာမဟုတ်ဘူးနော်အဲ့ဒီသဘောမျိုးပဲကိုချင်းစာတဲ့အနေနဲ့ပေါ့နော်ကျွန်တော်ကိုယ်တိုင်လည်းတရားရဲ့အိမ်ပေါ်မှာသွားပြန်လာတော့တရားအိမ်မှာထားလိုက်ပါတော့တရားအိမ်နောက်ပြန်မှာစီမံဖို့ရှိတယ်ဗျာဆိုတော့စီမံစီရင်နေဆိုတာလည်းဥမာထားလို
ကျွန်တော်တို့လည်းအခွင့်အရေးရှိတဲ့တိုင်းနဲ့တိုင်းနာပြည်နဲ့စီးကြနေတဲ့တိုင်းနာပေါ်မှာဆိုတဲ့အလုပ်တွေလည်းကောင်းတော့မှာတော့စတိလည်းလျှောက်တာပြားလည်းဆွဲတာတဘောမျိုးပေါ့အခုခါမှာတော့ဒရုန်းရင်တွေကိုကဏ္ဍမျိုးစုံမှာအသုံးချဖို့စူးစမ်းနေကြတာကြောင့်ရေရှည်မှာတော့မလွဲမရှောင်အသုံးပြုလာနိုင်တဲ့အခြေအနေတွေလည်းရှိနေတာပါစီးပွားရေးလုပ်ငန်းတွေမှာလည်းဒရုန်းရင်တွေအသုံးချဖို့ဆောင်ရွက်နေတ
နေရှိတယ်ပြီးတော့ certificate ကြီးလို့ရတယ်တကယ်လို့အရန်ကိုတုံးတက်သွားပြီဆိုဆောင်းမွေးတွေအောင်သွားပြီဆိုလို့ရှိရင်အခုက drone ကပြောမယ်ဆိုလို့ရှိရင်အခုက fast growing industry ဆိုတော့အရန်ကိုအတိုးတက်လာတဲ့ကျောင်းဆွေဒီ industry ရောတော့ဒီနေပေါ်အလုပ်ဌာနတစ်ခုဖြစ်လာပြီပေါ့နော်ဒီနေရာတစ်ခုဖြစ်လာပြီဆိုတော့အခုဆိုရင် online မှာကြည့်လိုက်မယ်ဆိုရင်ဒီ movie ဒီရုပ်ရှင်လုပ်တဲ့ company တွေဒီဌာနဒီအဲ့ဒီအစိုးရကနေတော့ Amazon တို့ရောတော့တော်တော်များများအခုကအဲ့ drone ကိုတကယ်ကိုသူတို့လည်းပေါ့ license ရှိတဲ့လူမျိုးအခုအလုပ်ကအရင်လွယ်ပေါ့ဆိုတော့ဟိုတွေက freelance work ရအောင်ဒီလုံးမခံမနေတဲ့ဒီလိုအလုပ်တစ်ခုတစ်ခုနဲ့သွားပြီးတော့ပတ်သက်ပြီးတော့ဒီအခကြီးမှုရှိတဲ့လုပ်လို့ရတယ်တောင်းမလို့ရှိလဲနားကစားအနေနဲ့လုပ်လို့ရတယ်ဗျအခုကအရင်ကိုဖြစ်စားလာတယ်တဘောကဟိုကျွန်တော်တော်လဲကျွန်တော်စဉ်းစားတော့ပေါ့လဲကျူလာပြီးတော့အဲ့ဒီခုနက FE test ဒီဘက်ကခုနဆောင်းမွေးတွေပြည့်လို့အောင်မြင်ခဲ့လို့ဆိုလို့ရှိရင်တော့အခွင့်အရေးအများကြီးရှိပါတယ်ပေါ့ဆိုတော့လကလည်းကောင်းတယ်အားလုံးတက် level ကောင်းတယ်ဟိုသူကတော့ဆောင်းမွေးတွေတော့ကြီးကြီးကြီးကြီးပါတယ်ဆောင်းမွေးရတော့ပြုံးမစေလေးမြန်မောင်းနေလူတယောက်ရဲ့မိဘလောက်ကိုတို့နေရာတွေမှာလည်းဘူးဒရာရှိဖို့လိုတယ်အဲ့ဒါကြေးလာမလို့တာပေါ့နော်အရက်ကောင်းပါတယ်အရက်ကလည်းအခွင့်အရေးအများကြီးရှိပါတယ်
အဲ့တော့ပတ်စတင်ဥဒါဆောင်ရဲ့အမေရိကန်တခွင့်အစီအစဉ်မှာအမေရိကန်ရဲတပ်ဖွဲ့တွေအနေနဲ့ drone အဝေးရင်းရင်တုံးဖို့အတွက်ကြိုးပမ်းလာတဲ့အကြောင်းကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါလိမ့်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။ Christopher Columbus ဆိုသူဦးဆောင်တဲ့ Spain သင်္ဘော၃သင်းဟာဒီကနေ့ Bahamas ကျွန်းလို့ခေါ်ကြတဲ့နေရာကို1492ခုအောက်တိုဘာလ12ရက်နေ့တုန်းကစတင်ခြေချခဲ့ကြတာပါ။အဲ့ဒီနေ့ကိုအကြောင်းပြုပြီးအမေရိကန်ပြည်ထောင်စုမှကိုလံဘတ်နေ့အဖြစ်နှစ်စဉ်ကျင်းပလာခဲ့ကြပါတယ်။ကြီးကျယ်အံ့ဩဖွယ်ရာအရာတွေကိုအစာပြိုးခဲ့သူတွေ၊စားတောက်ကုန်တွေကိုတနေရာကနေတနေရာတင်ပို့မှုတွေ၊လူတွေအပင်တွေ၊ဇရဝါတွေနဲ့ယောဂပိုးစတာတွေကကဘာကြီးကိုပြောင်းလဲပစ်ခဲ့တာပါ။ဒီကနေ့အချိန်မှာတော့အဲ့ဒီလိုအရာတွေကိုအပြန်အလှန်ဖလှယ်ခြင်း Columbia Exchange လို့ခေါ်ဆိုနေကြပါပြီ။ဒီလိုအကြောင်းအရာတွေနဲ့ဆက်ဆက်ရင်1492ခုနှစ်ဟာခေတ်သစ်ကမ္ဘာသမိုင်းမှာအထူးခြားဆုံးနှစ်အဖြစ်သမိုင်းဆရာအများစုကအသိအမှတ်ပြုထားကြပါတယ်။1492ခုနှစ်ကစလို့ကမ္ဘာလူဦးရေဟာ၄ဆကျော်တိုးလာခဲ့ပြီး1650နဲ့1850ကြားမှာဆိုရင်လည်းကမ္ဘာလူဦးရေ၂ဆတိုးခဲ့ပါတယ်။ဒီလောက်များပြားလုံးနဲ့တိုးပွားမှုကိုဖြစ်စေခဲ့တဲ့အကြောင်းရင်းကအချက်တွေရှိပေမဲ့အတင်းရှားဆုံးကတော့စားတောက်ကုန်ဖြန့်ဖြူးရေးတိုးလာတာနဲ့တိုးတက်လာခြင်းပဲဖြစ်ပါတယ်။မူလအမေရိကန်တိုင်းရင်းသားတွေရဲ့
Sada won Pambu Mugu, Tapio Yayin, Pyambu Alu, Kianjindi, Nive Plopina, Nanati, Neo Kaune, Kokozi, Saradiha, Tinsari, Chowing and Pibari, Aluso Yen, Senere, Miao Pine, Bho Uropa, Nangani, Dwe, Yejide, Chigan Sagum, Pilavari, Pyamune, Plopina, Ugurot, Sajoya Zuloga Salu, Africa Tegu, Tempo Gerajau, Africa Tae, Yuya Tina Niniama, Asato Nangabi, Aguso Yen, Africa Tema, Yejizo, Chigan Sagum, Pilagavare, Tioning Amale, Dignity, Diga Sato Nijare, Alu Pyamune, Yves Sarago, Mesa, Tempo Gerajau, Yala P, Dignity of Biha, Luye, Tobala Nibare, Sasi Yazune Yachimaro, Gabalu, Ye, Tomon de Boha, Tioning and Dadi Pijabare, The Gabalon doing Sone, Colombian Pledging Sura, Asaza at the Kugo, Cha Gabani at the Kusi, Tempo Jim and Pibare. တောင်လေးကကိုးစားနှစ်ခုမတိုင်ခင်ကဆိုရင်ဖလော်ရီဒါပြည်နယ်မှာလေမော်ဒီမရှိခဲ့သလိုအီကွေဒေါနိုင်ငံမှာလည်းငပြောဒီမရှိခဲ့ပါဘူး။ဟန်ဂေရီမှာလည်းရောင်တင်ရိုဒီမရှိခဲ့ပါဘူး။အပြန်လန်ဒီမိုဂျင်းတွေကြောင့်အီတလီနဲ့ကိုလံဘီယာနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလည်းကော်ဖီရှိလာပါတယ်။ဟာဝိုင်မှာနာနာတီရှိလာပြီးအာဖရိကတိုင်းမှာရောဘာဘင်တွေရှိလာပါတယ်။စက်တဲ့ငရုတ်မျိုးပင်တွေ Mauzon Katan and Ede Piaka, the Maima Majum Bula on, Bion Lady, Pippo Zigabare, Columbuska, Bahamago, Sartin, Chichaget and Luyaga, America Dago Sharpway, Trishigera, the Kudem Mobe, Kabajima, Dida Chinchin, Kulusa Samushila, or Kondue Muri, Pippo, Tote Laone, Ludari and Nagago, Pompo, Bigera, Pippare. Dabian, Drake or Usari Pelera, Saturday, Yayu Nainane. Yijimu play Jinri will let Chippo Zigabare. Tron Lia Kuzan Kuniha, Ludariga, Kawaiu, the Zidalone Pion, Panti, Bid and Gedalo, Ludari, Joe Pies Tron Zigale, Pijama.
American Soya, the Borani, Abo, Tinjalu, Tivari.
Good Tolin Pigaro, American Soya, the Boramina, Pipio, Vue, Abo Mujang, Torashinu. TP Apparekma, Vue, American Tanga, Kumunet, Tolin Binide, Season Umanashina Yani Kuna, it is Lando Mita, Sacha Sakun and Nasa Liruani, Pianpito Tolin Pitomava. Vue in Yama Season, Ingani Menepe, Tolin Jadi, Celebrito Tolin Nivale, Kuran and Gatarin Jinjago, Masumia Mongachina Pivalime.
American Bidanzu and now Pet and California Binirema, Tommy Ray Langjam Mujang, Lucia Tamas Ned, the Songevare. စပြည့်ချက်တွေနဲ့ဝိုင်းအရထုတ်လို့ရေလုပ်ငန်းတွေရှိရာနာပါနဲ့ဆော်နိုမာမြို့နယ်ရှိခုမှာပြည်နယ်အုပ်ချုပ်ရေးမှုကဂျယ်ရီဘရောင်းကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းရဲ့ဒေသတစ်ဝက်လောက်မှာတော်မီပေါင်း 6
ကျွန်တော်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကြီးညာတွားခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမအင်ဂျင်နိုင်ဖြစ်ပြီးတော့အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောက်လာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးထူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကတောတာစီမံတဲ့တကောမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြ
This program has come to you from the Voice of America, Washington.